ရာသီဥတုဆိုင်ရာပဲစောတင်ကြီးချက်ကနေထွက်ဖို့ပြည်ထောင်စုတင်ပတ်တဲ့တမကဆုံးဖြတ်ခဲ့ရတဲ့ပတ်သက်လို့သဘောထားမတည့်တဲ့ကြောင်းလောက်ပေါကံပတ်တွေကိုပြောဆိုခဲ့ပြီးတဲ့နောက်တရုတ်နိုင်ငံဆိုင်ရာအမေရိကန်ယာယီသမ္မတကြီးဒေးဗစ်ရန်ယာယီကနှုတ်ဆက်တော့ပါတယ်။ဆိုင်ရာဝန်အနေနဲ့မနေ့ကတွေ့ဆုံဆွေးနွေးပွဲအတွင်းမှာပဲယာယီကထွက်ဖို့ကြေညာလိုက်တာလို့လည်းနှိစက်သူဇာဝင်ကပြောပါတယ်။ယာယီကနှုတ်ထွက်မဲ့ကြေညာချက်ဟာကိုယ်ပိုင်ဆုံးဖြတ်ချက်ပြီးကြောင်းအမေရိကန်နိုင်ငံယာယီဝန်ကြီးဌာနကအတူတူပြောဆိုခဲ့ပေမယ့်အကြောင်းရင်းသေးသေးကိုတော့မပြောခဲ့ပါဘူး။ယာယီကနှုတ်ထွက်သွားတဲ့ယာယီသမ္မတကြီးကတရုတ်နိုင်ငံဆိုင်ရာတန်ရုံးမှာဒုတိယကြီးကတူးဖြစ်2016ဇန်နဝါရီကနေကတာဝန်ယူခဲ့ပြီးတမက်ကသမ္မတကြီးတစ်ဖြစ်ရွေးချယ်ထားတဲ့အာဝါပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတယ်ဘန်စက်ဒီလနောက်မှတရားဝင်တာဝန်ယူခြင်းအချိန်ထိယာယီတန်ရုံးတာဝန်ခံဖြစ်နေတာဝန်ယူထားတာဖြစ်ပါတယ်။ယာယီတန်ရုံးဦးဌာနမှာ28နှစ်ကြာလုပ်ကိုင်ခဲ့တဲ့ယာယီသမ္မတကြီးရန်ခါ2011ခုနှစ်ကနေ2012ခုနှစ်ထိအာဖဂန်နစ္စတန်နိုင်ငံအမေရိကန်တန်ရုံးမှာနိုင်ငံရေးတာဝန်အရာရှိဖြစ်နေတယ်တာဝန်ယူခဲ့ဦးပါတယ်။